နိုင်ငံမှာသွေးလွန်တုပ်ကွေးယောဂကုသခံသူအရေအတွက်9,600ကနေ60,000လောက်ထိရှိလာပြီးလုံခဲ့တဲ့အသက်တွင်လူပေါင်း40လောက်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်အလက်တွေကိုကူကာပြီးအေပီသတင်းမှာဖော်ပြထားပါတယ်။ချင်းကားတဆင့်သွေးလွန်တုပ်ကွေးယောဂကုသခံမှုကိုအသက် 55,000 လူကြီးချို့မှာပါဒီသွေးလွန်တုပ်ကွေးယောဂဖြစ်ပွားလာတာကိုတွေ့လာရကြောင်းဒါဟာအသက်အရွယ်မကြီးရာသီမကြီးဖြစ်ပွားနိုင်တဲ့ဆိုတာကိုသတိထားဖို့ကျန်းမာရေးအရာရှိတွေကသတိပေးပြောဆိုပါတယ်။ချင်းပေါ်များတဲ့ဒေသအချို့မှာနေထိုင်တဲ့အသက်30ကနေ55နှစ်အရွယ်ကလေးတွေမှာဒီယောဂကြီးဖြစ်နိုင်ခြေပုံများပြီးလူကြီးတွေမှာတော့ယောဂနှုန်းဖြစ်ပွားနှုန်းနည်းပါတယ်။ ကမ္ဘာအပူပန်းဒေသနဲ့အဲ့ဒီအနီးအနားကဝန်းကျင်ဒေသတွေမှာနေထိုင်တဲ့လူပေါင်း90,000ကနေ100,000ကြီးတရာကြားဦးရေဟာနှစ်စဉ်နှစ်တိုင်းချင်းကားတဆင့်90%ဒီသွေးလွန်တုပ်ကွေးယောဂကူးစက်မှုကိုရင်ဆိုင်နေကြရတာဟာဒီယောဂဖြစ်ပွားရင်3-4ရက်ကနေ14ရက်အထိကြာပေမဲ့အများအားဖြင့်4ရက်ကနေ9ရက်လောက်အထိကြာပါတယ်။မြန်မာနိုင်ငံမှာတော့မိုးရာသီဖြစ်တဲ့ဇွန်လကနေစက်တင်ဘာလအတွင်းဒီသွေးလွန်တုပ်ကွေး